အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာကွက်လွတ်ခေါ်တဲ့ဩစတြေးလျဂျပန်အိန္ဒိယနဲ့အမေရိကန်လေးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။တမန်တော်ဘိုင်ဒန်အစိုးရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြောင်းအဲ့ဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေသရင်းနိုင်ငံတွေကပြည်သူတွေအတက်အမကပဲတကဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်ကြောင်းဩစတြေးလျနိုင်ငံကိုအသွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုလန်ခုလတ်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။ကွတ်တဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးအတွက်ဖြန့်ချီရေးလုပ်ငန်းတွေအင်ဒိုပစိဖိတ်ဒေသအတွင်းရေချောင်းအရအနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုတွန်းလှန်ကာကွယ်ရေးလုပ်ငန်းတွေနဲ့အသစ်ပေါ်ထွက်လာတဲ့နည်းပညာတွေကိုအကျိုးရှိစွာအသုံးချနိုင်ရေးစတဲ့ကျယ်ပြန့်နဲ့ရှိုင်းတဲ့လုပ်ငန်းစဉ်တွေအတွက်အရေးပါတဲ့ကဏ္ဍကပါဝင်လာနေကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလေးနိုင်ငံအဖွဲ့အတွင်းအမေရိကန်ကဆောင်ရွက်နေတဲ့လုပ်ငန်းတွေဟာတည်ဆောက်ရေးခွန်အားများဝေပေးရေးတူညီတဲ့လုပ်ငန်းတွေကိုထပ်မလုပ်မိစေအောင်မတူညီတဲ့မဟာမိတ်တွေဖွဲ့စည်းရေးစတဲ့လုပ်ငန်းတွေနဲ့လာသဏ္ဍာန်တူညီကြောင်းသူကပြောပါတယ်။အဲဒီလိုမဟာမိတ်အုပ်စုတွေဖွဲ့လိုက်ခြင်းကအဖွဲ့ထဲမှာပါတဲ့နိုင်ငံတွေအနေနဲ့ဥတုရာသီပြောင်းလဲမှုကိုဗစ် -19 နဲ့နည်းပညာသစ်တွေစမ်းသပ်တည်ထွင်ရေးစတဲ့အရေးပါတဲ့လုပ်ငန်းတွေကိုပိုပြီးအာရုံစိုက်လုပ်ခွင့်ရသွားကြတယ်လို့လည်းဝန်ကြီးဘလင်ကင်ကဆက်ပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဩစတြေးလျကနေဖီဂျီနိုင်ငံကိုခီးဆက်มาဖြစ်ပါတယ်ပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုပုံမကြီးထွားလာနေတာကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတူဦးအနေနဲ့နှစ်ပေါင်း40အတွင်းဖီဂျီနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ